ဂျာမနီစေထုတ်လုပ်ရေးကုမ္ပဏီ CureVac ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်နေပြီးအခုစမ်းသပ်နေတဲ့ low dose ဆေးပမာဏနည်းနည်းပဲသုံးရမယ်နီးလန်းတာအောင်မြင်ခဲ့မယ်ဆိုရင်တော့သူတို့ရဲ့လက်ရှိစက်ရုံတွေကနေဆေးအလုံးအရင်းနဲ့ထုတ်နိုင်မယ်လို့ပြောဆိုလိုက်ပါတယ်ကူးစက်ရောဂါကာကွယ်ဆေးတွေသုတေသနလုပ်ငန်းတွေကိုရန်ပုံငွေမတ်တီပေးနေတဲ့ CEPI ခေါ်ကယောဂအတွက်ကြိုတင်ပြင်ဆင်ဖော်ထုတ်မှုဆိုင်ရာညွန်ပေါင်းအဖွဲ့ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်နိုင်ရေးရန်ပုံငွေမတ်တီပေးထားတဲ့အချိန်မှာဂျာမနီက CureVac ဆေးကုမ္ပဏီလဲတခုပါဝင်ဖြစ်ပြီးပြီးခဲ့တဲ့ဇန်နဝါရီလကဒေါ်လာ 8.3 သန်းမတ်တီပေးခဲ့တာပါဂျာမနီနိုင်ငံအခြေစိုက် CureVac ကုမ္ပဏီကကိုရိုနာဗိုင်းရပ်စ်ဆန်းသက်ကာကွယ်ဆေးကိုဇွန်လဒါမှမဟုတ်လဲဇူလိုင်လလောက်မှာအဆင့်နဲ့ဖြစ်ဖို့မျှော်လင့်ထားပြီးလူသားတွေနဲ့ဆန်းသက်ဖို့ဆေးဝါးဆန်ရကြီးကျက်သူတွေကိုလွှဲပေးနိုင်ဖို့ဖြစ်ပါတယ်။ CureVac ရဲ့ထုတ်လုပ်ရေးမှုနဲ့ပူရဲတီထောင်သူ Florin Bonda Mulbi က Reuters သတင်း Agency ကိုအခုလိုပြောပါတယ်။
Wir haben schon Erfahrung in anderen prophylaktischen Impfungen.
Früher ကာကွယ်ဆေးတွေလိုမျိုးတခြားကာကွယ်ဆေးတွေကအတွေ့အကြုံတွေကိုကျွန်တော်တို့စုဆောင်းနိုင်ခဲ့ပြီးရလဒ်တွေကသိကောင်းတာတွေ့ရပါတယ်။ဒီပေါ်မှာအခြေခံပြီးကျွန်တော်တို့ကာကွယ်ဆေးအသစ်ကိုစမ်းသပ်နေတာပါ။ချင်းချောက်မှုအသစ်တွေကိုမြန်မြန်တုတ်ပြန်နိုင်မဲ့လမ်းကြောင်းပေါ်မှာတော့ကျွန်တော်တို့အခုရောက်နေပါပြီ။ဒီ RNA နည်းပညာကဖြည့်ရှင်းချက်မြန်မြန်ထုတ်နိုင်မဲ့သိကောင်းတဲ့နည်းလမ်းလို့ယုံကြည်ထားပါတယ်။
တကြိမ်ထုတ်လုပ်မှုမှာကာကွယ်ဆေးအရှိအတွက်စေတန်းနဲ့အထက်ထုတ်နိုင်မယ်လို့လည်းသူကပြောပါတယ်။ဆေးတစ်ကြိမ်ထုတ်ဖို့ကသတင်းပတ်အတော်များများအချင်းယူရမှာဖြစ်ပါတယ်။လူတဦးကိုကာကွယ်ဆေးပေးဖို့တကြိမ်မကလိုအပ်နိုင်ပေမဲ့လည်းတကြိမ်ဆေးထုတ်လုပ်မှုကနေလူပေါင်းတန်းနဲ့ချီပြီးကာကွယ်ဆေးပေးနိုင်မှာဖြစ်တယ်လို့သူကထောက်ပြပါတယ်။ CureVac ဆေးထုတ်လုပ်ရေးက Messenger RNA လို့ခေါ်တဲ့ဓာတ်ပေါင်းတွေကိုအထူးပြုလုပ်သူဖြစ်ပါတယ်။ဒီ mRNA ဓာတ်ပေါင်းကကုသယောဂါဒါမှမဟုတ်လေကင်ဆာယောဂါတွေမှာလူသားရဲ့ကိုယ်ခံစွမ်းအားကနေတုံ့ပြန်ကုသပေးနိုင်မဲ့ပရိုတင်းတွေကိုလူသားရဲ့ cell တွေကနေထုတ်နိုင်ဖို့နှိုးဆွပေးတဲ့ဓာတ်ပေါင်းဖြစ်ပါတယ
်။ Wir erkennen in der Politik eine große Unterstützung von den
ငရေရအခိုင်အမာထောက်ပံ့မှုတွေကိုလည်းကျွန်တော်တို့တွေ့ရပါတယ်။နောက်ဒီကိစ္စအပေါ်မှာဓာတ်ပေါင်းစုံကနေသိပြီးအလေးထားလှုပ်ဆောင်နေတာလည်းတွေ့ရပါတယ်။အထူးသဖြင့်ကျွန်တော်တို့အတွက်တော့နိုင်ငံတကာကာကွယ်ဆေးတီထွင်ဖော်ထုတ်မှုအဖွဲ့ကြီးကနေထောက်ပံ့မှုရနေတာကြောင့်လဲဒီစမ်းသပ်ဆေးဝါးကိုမြန်မြန်စတင်နိုင်ခဲ့တာပါ
။လက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထောက်နိုင်ဖို့အတွက် CEPI ရဲ့ရန်ပုံငွေရထားတဲ့အမေရိကန်ဆေးဝါးနည်းပညာလုပ်ငန်း Moderna နဲ့ဂျာမနီက BioNTech တို့ကလည်းစူးစမ်းနေကြပါတယ်။အမေရိကန်ဆီးဝါးနည်းပညာလုပ်ငန်း Moderna ရဲ့ကိုရိုနာဗိုင်းရပ်စ်အတွက်ပထမဆုံးကာကွယ်ဆေးသစ်ဖြစ်လာနိုင်ခြေရှိတဲ့ဆေးကတော့လူသားတွေနဲ့စမ်းသပ်ဖို့အဆင်သင့်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ရဲ့ဗီဇာဆဲလ်ဖွဲ့စည်းပုံအသေးစိတ်ကိုတရုတ်သိပ္ပံပညာရှင်တွေထောက်ပြန်လိုက်ပြီးသတင်း6ပတ်ကာလအတွင်းမှာပဲအမေရိကန်ဆီးဝါးနည်းပညာကုမ္ပဏီ Moderna ကသူ့ရဲ့ကာကွယ်ဆေးသစ်ကိုစမ်းသပ်ဖို့ဓာတ်မတည့်မှုနဲ့ကုသမြန်ယောဂများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေးအင်စတီကျူကိုပို့ဆောင်ထားပြီးဖြစ်ပါတယ်။ဒါဟာဆိုရင်ကာကွယ်ဆေးစမ်းသပ်ထုတ်လုပ်မှုမှာစံချိန်ချိုးတဲ့အမြန်နှုန်းလည်းဖြစ်ပါတယ်။အမေရိကန်ကျန်းမာရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထွက်လာဖို့18လလောက်အချိန်ယူရမယ်လို့ပြောဆိုထားပါတယ်ရှင်။